အမေရိကန်စစ်တပ်ဟာသူ့ရဲ့ညှဉ်းကြားချက်အောက်မှာအမားရွင်ကင်ဘီတိကျတဲ့တိုက်ခိုက်မှုတစ်ခုနဲ့ကမ္ဘာ့နံပါတ်1အကြမ်းဖက်သမားကတ်ဆန်ဆိုလမန်နီကိုတုတ်တင်ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေကပြောပါရယ်။အီရန်ဒေါ်လာရဲ့အဆောင်တပ်ဖွဲ့တမ်းမှုဗိုလ်ချုပ်ဆိုလမန်နီကိုတမတ်ပြစ်မှတ်ထားပြီးဘက်ကတမျိုးအနာမှာတိုက်ခိုက်ခဲ့တယ်လို့အမေရိကန်ကာကွယ်ဝန်ကြီးဌာနကတာဝန်ရှိသူတွေအတိအပြပြောကြားပြီးသမ္မတထရမ့်ကဒီတိုက်ခိုက်မှုအကြောင်းအခုလိုပထမဆုံးအကြိမ်လူသိရှင်ကြားပြောဆိုခဲ့တာပါ။သမ္မတထရမ့်ဟာဆိုလမန်နီဟာအမေရိကန်သမ္မတတွေနဲ့စစ်ဘက်ဆိုင်ရာပုဂ္ဂိုလ်တွေကိုတိုက်ခိုက်ဖို့စီစဉ်ဆောင်ရွက်နေချိန်မှာအခုလိုတုတ်တင်ခံရရတာဖြစ်ကြောင်းနဲ့စစ်ဖြစ်မလာဖို့တုတ်တင်တာလို့အခုလိုပြောပါရယ
် We took action last night to stop a war. We did not take action to start a war. I have deep respect for the Iranian people. They are a remarkable people with an incredible heritage and unlimited potential.
မင်းညာကကျွန်တော်တို့စစ်ပွဲတခုဖြစ်မလာအောင်တားဆီးဖို့အရေးယူဆောင်ရွက်ခဲ့ရပါတယ်။ကျွန်တော်တို့စစ်ပွဲဆောက်ဖို့လုပ်ခဲ့တာမဟုတ်ပါဘူး။ကျွန်တော်ဟာအီရန်ပြည်သူတွေကိုတိတ်ကိုလေးစားပါတယ်။အီရန်ပြည်သူတွေဟာထူးခြားအံ့ဩဖွယ်ကောင်းပြီးမယုံနိုင်စရာကြီးကြီးမှုတမိုင်းအမွေနှစ်တည်းရှိသလိုသူတို့ရဲ့အလားအလာဟာလည်းအကန့်အသတ်မဲ့ရှိနေတာပါ။အီရန်အစိုးရကိုပြောင်းလဲပစ်ဖို့ကျွန်တော်တို့မကြိုးစားပါဘူး။ဒါပေမဲ့အီရန်ကဂျာခန်အုပ်စုတွေနဲ့ဒေသတွေမှာအင်ဒီဂျင်းနိုင်ငံတွေကိုမတီးမငြိမ်ဖြစ်အောင်လုပ်နေတာတွေအပါအဝင်အီရန်အစိုးရရဲ့ရန်လုံမှုတွေကိုရပ်တန့်ပြစ်ရပါမယ်။ချက်ချင်းရပ်တန့်ပြစ်ရပါမယ်လို့သမ္မတထရမ့်ကပြောပါရယ်။ဆက်လက်ပြီးသမ္မတထရမ့်ကအခုအခါအကြမ်းဖက်အကြောက်တရားအစိုးမှုကြီးပြီးဆုံးသွားတာကြောင့်ကမ္ဘာကြီးအတွက်စိတ်သက်သာရာရစရာဖြစ်ကြောင်းအခုစစ်စီရေးကိုလှုပ်တင်တာကြပြီဆိုတာကိုသူမကြားခဏပြောခဲ့ကြောင်းအခုတိုက်ခိုက်မှုအပေါ်ကလဲစားချေဖို့တုံ့ပြန်လာနိုင်ခြေရှိတဲ့ပြစ်မှတ်တွေကိုသူ့အနေနဲ့ခွဲခြားသတ်မှတ်ထားရှိပြီးဖြစ်တယ်လို့ပြန်လည်တုံ့ပြန်ဖို့အသိရှိတယ်လို့လည်းပြောပါရယ်ဒီတော့တွင်မှာပဲအမေရိကန်လေကြောင်းကြီးတပ်မအမှတ်80နှစ်လောက်ခန့်လက်တပြတ်တုံ့ပြန်ရေးတပ်ကတပ်ဖွဲ့ဝင်850ဝန်းကျင်ဟာကွိတ်နိုင်ငံမှာရှိတဲ့ဆလာမ်လေဒါစကန်ကိုတောက်ကြနေကရောက်ရှိသွားပါပြီ။နောက်ထပ်တပ်ဖွဲ့ဝင်3000ဟာလည်းအဲ့ဒီလေဒါစကန်ကိုတွားနေကြပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးတာဝန်ရှိသူတွေကပြောပါရယ်။လောလောဆယ်အမေရိကန်တပ်ဖွဲ့ဝင် 9000 ကျော်အီရတ်မှာတပ်ဆွဲထားတယ်လို့တခြားတပ်ဖွဲ့ဝင် 9500 ဟာလည်းအရှိလေပိုင်းဒေသမှာရှိနေပါရယ်။အဲ့ဒီတပ်ဖွဲ့တွေကအီရန်ရဲ့ပြစ်မှတ်ဖြစ်လာနိုင်ပါရယ်။တမမုံမြတ်တက်နေတာကြောင့်ဘက်ကတမှာရှိတဲ့အမေရိကန်တိုင်ဝန်ကတော့အမေရိကန်နိုင်ငံသားတွေအီရတ်ကနေချက်ချင်းထွက်ခွာသွားဖို့တောက်ကြနေကညွှန်ကြားထားပါရယ်ခင်ဗျာ